Welcome to the Voice of America in Burmese.
American Beatles, Washington DC, Mural, View American, August, and Sayani. ကျွန်တော်ရင်းနှီးညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအိုင်လိုမီတာ32 Democratic Party ရဲ့ဒုသမရာလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံလိုက်ပြီးမိုက်ဂန်ပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ်
Let's fight with conviction.
ယုံကြည်ချက်နဲ့တိုက်ဖြတ်ကြပါစို့တိုက်ပွဲဝင်ကြပါစို့အမေရိကန်မှာဘာမဆိုဖြစ်နိုင်တယ်ဆိုတာသိကြတဲ့အတိုင်းကျမတို့တွေကိုယ့်ကိုယ်ယုံကြည်မှုအပြည့်နဲ့တိုက်ပွဲဝင်ကြပါစို့တရားနဲ့တရားတန်ဖိုးထန်ချပြီးမျှော်လင့်ချက်အပြည့်နဲ့အောင်မြင်အောင်အားထုတ်ကြပါစို့လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။ဒါပြင်သမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စီးပွားရေးပေါ် ဟောင်ဘရက်အိုဘားမားကလည်းသမ္မတထွန်းမှာသမ္မတရာဒူတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအသုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတနေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမ်လာဟဲရစ်စာသရုပ်ထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှနယ်ပယ်အမေရိကန်နေတဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရတ်ဝန်ကြီးချုပ်မူစတာဖာအယ်ကာဒီမီကိုဒီနေ့မှတွေ့ဆုံပြီးတော့အီရတ်နိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့စီးပွားရေးတိုးတက်လာစေဖို့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့အိမ်မီရောကပြောပါတယ်။စီးပွားရေးတိုးတက်လာစေဖို့အပြင်အီရတ်နိုင်ငံရဲ့ပြည်တွင်းရေးမှာဒီပနိုင်ငံတွေဝင်ရောက်နှောက်ယှက်ဆွတ်ဖက်တာတွေကနေကင်းလွတ်မှုရှိဖို့နဲ့အင်းဒီဂျန်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့ကိစ္စတွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတူကသတင်းနောက်တွေကိုပြောပါတယ်။ဒါပြင်အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေနောက်ထပ်ရှော့ချရေးနဲ့ပတ်သက်ပြီးအချိန်ကာလတိကျသတ်မှတ်ထားတာမရှိကြောင်းဒါပေမဲ့ဆွေးနွေးပွဲအတွင်းမှာဒီကိစ္စပေါ်ပေါ်မှာဖြစ်ပြီးတော့အီရန်တပ်ဖွဲ့ဝင်တွေအတွက်ဘာတွေလိုအပ်ပြီးတော့အမေရိကန်အနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာတွေကိုပြန်ဆွေးနွေးသုံးသပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်ဒီဆွေးနွေးပွဲအတွက်နောက်ထပ်အဓိကဆွေးနွေးမယ့်ကိစ္စတစ်ခုကတော့အီရန်နိုင်ငံရဲ့ကာစီဇာကိစ္စရဖြစ်ပြီးတော့ဒီဒေသဟာအီရန်နိုင်ငံတည်ငြိမ်ရေးနဲ့အချုပ်အခြာအာဏာအတွက်အရေးပါတဲ့အစိပ်ပိုင်းဖြစ်တယ်လို့အင်ဂျီတော်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုက RS ဆော်ဗာများပြည်ထောင်စု UAE နိုင်ငံကို F-35 အစင်းမြင့်တိုက်လေယာဉ်နဲ့ရောင်းချဖို့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကိုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။UAE နိုင်ငံအနေနဲ့အဲ့ဒီ stock တိုက်လေရဲ့အနည်းငယ်ကိုဝယ်ယူဖို့စိတ်ဝင်စားနေပြီးတော့ဝယ်ဖို့လည်းတက်နိုင်ကြောင်းအင်မီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကသတင်းတော်တွေကိုပြောပါရတယ်။ဒါပေမဲ့ Israel နဲ့ UAE နိုင်ငံကြားဆက်ဆံရေးပုံမှန်တည်ဆောက်ဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့ခြင်းကစပြီးတော့နိုင်ငံကြားရှေ့လာလာသစ်တွေကြောင့်ဒီရောင်းချမှုကိုပြန်စဉ်းစားဖို့သုံးသပ်နေတယ်လို့သမ္မတထရမ့်ကပြောပါရတယ်။ Israel နဲ့ UAE ပုံမှန်ဆက်ဆံရေးထားရှိဖို့သဘောတူစာချုပ်ထဲမှာUAE နိုင်ငံကိုအမေရိကန်ရဲ့အစင်မြင့်လက်နက်တွေကူညီပံ့ပိုးသွားမယ်ဆိုတဲ့သကလုံးပါဝင်တယ်ဆိုပြီးတော့ Israel သတင်းစာတစ်စောင်ကဖော်ပြလိုက်ပြီးတဲ့နောက် UAE နဲ့သမိုင်းဝင်သဘောတူညီချက်ရယူနိုင်လိုက်ပြီမဲ့လဲသူ့အနေနဲ့အမေရိကန်ကလက်နက်ရောင်းချမဲ့ကိစ္စကိုကန့်ကွက်သွားမှာဖြစ်တယ်လို့ Israel ဝန်ကြီးချုပ်နာတန်ယာဟူးကပြောပါရယ်ခင်ဗျာ COVID-19 ကာယောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအတွင်းမှာစာသင်မှုဖျက်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲ့လိုလှုပ်တာကကျောင်းသားတွေအသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတက္ကသိုလ်ကျောင်းသားတွေအတွက်ရာသီဝတ်တုပ်ကွေးနဲ့ခက်ဆင်စင်စွာဖြစ်တယ်လို့သမ္မတထရမ့်ကဗဟုသုနည်းကလှုပ်တဲ့အင်မီရောသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ကျောင်းသားတွေအသက်အရွယ်ကြီးရင်းနဲ့မိသားစုတွေနဲ့အတူအိမ်မှာရှိနေတာကကျောင်းမှနေတာထက်ပိုပြီးတော့ကြီးမားတဲ့အန္တရာယ်ဖြစ်စေတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးသမ္မတထွန်းကဘာသက်တည်းအထောက်ထားမှမပြသလိုသမ္မတထွန်းမင်းနဲ့ဘဲပေါ်မှာအခြေခံပြီးဒါကိုပြောတာလဲလို့မိတာကိုလည်းအင်မီနော်ဘက်ကတစုံတရာတုံ့ပြန်ခဲ့တာတော့မရှိခဲ့ပါဘူး။ဂျမားရေးဆိုင်ရာကြောင့်ကျင်သူတွေကတော့ကိုရိုနာဗိုင်းရပ်စ်ဟာတာမန်ရာသီပေါ်တုပ်ကွေးထက်ပိုပြီးတော့သေစေနိုင်ပြီးတော့ပိုပြီးတော့လည်းအလွယ်တကူကူးစက်နိုင်ပုံရတယ်လို့ပြောပါတယ်။နောက်ပြန်နောက်ထပ်ကြီးမားတဲ့ကွာခြားမှုတစ်ခုကတော့ရိုးရိုးတာမန်တုပ်ကွေးတွေဟာကာကွယ်ဆေးရှိပြီးမဲ့က ိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကတော့အခုချိန်မှာထုတ်လုပ်နိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညဘက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြားရပါမယ်ရှင်။ကျွန်မခွာညိုပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာအကြမ်းဖက်မှုတွေခံနေကြရတဲ့အကြောင်းနိုင်ငံတကာကြက်ချင်နီအဖွဲ့ ICRC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့ပါတယ်။နိုင်ငံပေါင်း40မှာကတ်ယောဂစတင်ခဲ့တဲ့ဖေဖော်ဝါရီလကစပြီးဇူလိုင်လအတွင်းအထိအကြမ်းဖက်ခံရသူပေါင်း611မှုရှိခဲ့တဲ့အကြောင်းနဲ့အမှုအများစုဟာအာဖဂန်နစ္စတန်၊ဖိလစ်ပိုင်နဲ့ကိုလံဘီယာတို့မှာဖြစ်ခဲ့တာပါ။ဒီဖြစ်ရပ်တွေမှာကိုရီးလက်ရောက်တိုက်ခိုက်မှုနှောက်ယှက်စော်ကားမှုနဲ့ချိမ့်ချောက်မှုတွေအပြင်ခွဲခြားဆက်ဆံခံရမှုတွေလည်းပါဝင်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသုံးလို့ရပြီဆိုတဲ့အခါချမ်းသာတဲ့နိုင်ငံတွေမှာပဲအဓိကဦးစားပေးကြမယ်ဆိုရင်ဝမ်းနည်းစရာပါပဲလို့မနေ့ဗုဒ္ဓဟူးနေ့ကခုလိုပြောသွားပါတယ်
။ Ed è una crisi non si esce uguali.O siamo migliori o siamo peggio.
ကယောဂါဆိုတာအကြက်တဲကြီးတစ်ခုပါဒီတော့ကောင်းခြင်းဆိုးခြင်းကိုအတူတကွမဖြေရှင်းလို့မရပါဘူး။ပိုကောင်းတဲ့အဖြစ်တစ်ခုကိုကျွန်တော်တို့ရကြရမှာဖြစ်ပါလိမ့်မယ်။ဗိုင်းရပ်စ်ကလူတွေကိုချွင်းချက်မထားဘဲကူးစက်နေတဲ့အချိန်မှာအကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေအစမတန်မမျှတမှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုလည်းတွေ့နေခဲ့ရတယ်လို့ပုပ်ဖရန်စစ်ကပြောခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံမှာတစ်နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုပ်ခဲ့တာမှာကူးစက်သူအသစ် 9,000 နီးပါးတွေ့ခဲ့ရလို့အခုကူးစက်ခံရသူပေါင်း 1.8 သန်းဖြစ်သွားပါတယ်။သေဆုံးသူ989ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူကတော့ 96,866 ယောက်ဖြစ်သွားပါတယ်ရှင်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်မှု3သန်းရှိတယ်ဆိုပေမဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာလူဦးရေ 1.4 ဘီလီယံနဲ့ဒုတိယလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 4,339 ယောက်ရှိပြီးနောက်ထပ်သေဆုံးသူ88ယောက်ရှိခဲ့ကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂကူးစက်သူပေါင်း38,000 နီးပါးနဲ့သေဆုံးသူ 2,883 ယောက်ရှိသွားပြီလို့ဖော်ပြထားပါတယ်။အရှေ့တောင်အာရှမှာဖိလစ်ပိုင်နိုင်ငံဟာ COVID-19 ကူးစက်မှုအများဆုံးဖြစ်နေပြီးဒေသတွင်းမှာဒီရောဂါကြောင့်သေဆုံးမှုလည်းအင်ဒိုနီးရှားနိုင်ငံပြီးရင်ဒုတိယအများဆုံးဖြစ်ပါတယ်။အခုလိုဒေသတွင်းမှာသေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အင်ဒိုနီးရှားမှာတော့ဒီကနေ့ကြာသပတေးနေ့မှာယောဂါကူးစက်ခံရသူအသစ် 2,266 ယောက်ထပ်တွေ့ခဲ့လို့စုစုပေါင်းကူးစက်ခံရသူ 34,211 ယောက်ဖြစ်သွားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်တွေအရထပ်တိုးလာတဲ့သေဆုံးသူ82ယောက်နဲ့ပေါင်းလိုက်ရင်သေဆုံးသူစုစုပေါင်းဟာ 6,418 ယောက်ရှိသွားပါပြီရှင်။သမ္မတ Trump ရဲ့အစိုးရအဖွဲ့ဟာဟောင်ကောင်နဲ့ချုပ်ထားတဲ့သဘောတူညီချက်3ခုကိုဆိုင်းငံ့တာနဲ့ဖျက်သိမ်းတာတွေလုပ်လိုက်ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရှိတဲ့ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်နောက်ဆုံးတုံ့ပြန်လိုက်တာဖြစ်ပါတယ်။အခုဖျက်သိမ်းလိုက်တဲ့သဘောတူညီချက်တွေဟာပြည်ပထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်တွေနဲ့ပြည်တံချမှတ်ခံထားရသူတွေကိုလွှဲပြောင်းပေးရေးအစီအစဉ်တွေနဲ့နိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်မှာအခွန်ကင်းလွတ်ခွင့်တွေနဲ့သက်ဆိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လကပဲဟောင်ကောင်ရဲ့ဦးစားပေးအဆင့်ကုန်သွယ်ရေးနဲ့တန်တမာဆက်ဆံရေးအဆုံးသတ်ကြောင်းလက်မှတ်ရေးထိုးခဲ့တာပါ။ဒါ့အပြင်အဲ့ဒီအရေးယူဆောင်ရွက်မှုတွေနောက်မှာလည်းလက်ရှိဟောင်ကောင်ကိုအုပ်ချုပ်နေတဲ့ကာရင်လမ်နဲ့တခြားဟောင်ကောင်တဲကရောတရုတ်ပြည်မကြီးကပါအရာရှိတော်တော်များများကိုလည်းအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါတယ်ရှင်။ရုရှားတိုက်ခိုက်ခံဆောင်အလက်ဆီနီဗယ်နီအစိတ်ခတ်ခံရလို့ဆေးရုံတက်နေရတဲ့အကြောင်းပြောခွင့်ရအမျိုးသမီးခီရာရမ်မက်ရှ်ကပြောပါတယ်။နီဗယ်နီဟာဆိုင်ဘီးရီးယားရဲ့မြို့တော်ထိုမတ်စ်ကနေမော်စကိုကိုကြာသပတေးနေ့ကပြန်လာတဲ့အချိန်အိုမတ်စ်မြို့မှာအရေးပေါ်ဆင်းသက်ပြီးတော့ဆေးရုံတက်ခဲ့ရတယ်လို့လူမှုကွန်ရက်မှာရေးတင်ခဲ့တာပါ။အခုသူဟာသတိလစ်နေပြီးအသက်ရှူဆက်တက်ပေးထားရတယ်လို့လည်းပြောပါတယ်။ ရုရှားအစိုးရပိုင်း tax သတင်းဌာနကလည်းဆေးရုံအုပ်ကိုကူကာပြီးနီဗယ်နီရဲ့အခြေအနေဟာစိုးရိမ်ရတယ်လို့ဖော်ပြပါတယ်လက်ဖက်ရည်တဲ့အစိတ်ခတ်ခံလိုက်ရတာလို့ယူဆရပါတယ်။အစိတ်ကပူတဲ့အရည်တွေထဲမှာပိုးပြီးပြန့်လဲတယ်လို့ဆရာဝန်တွေကပြောတယ်လို့ Miss Ramesh ကရေးထားပါတယ်။မနှစ်တုန်းကလည်းထောင်ကျနေတဲ့အချိန်နေမကောင်းဖြစ်လာပြီးဆေးရုံတင်ခဲ့ရတော့ကအစိတ်ခတ်ခံခဲ့ရတယ်လို့တန်တရားရှိခဲ့တာနဲ့နှိုင်းရှင်ပြီးတော့လည်းသူကပြောပါတယ်။အမျိုးမည်မသိတဲ့ဓာတုဗေဒအစိတ်သင်ထားတဲ့အတွက်ဓာတ်မတည့်မှုကြောင့်ဖြစ်တဲ့တုံ့ပြန်မှုကိုခံစားလာရတာဖြစ်တဲ့အကြောင်းဆရာဝန်တယောက်ကသူ့ရဲ့ဇနီးကိုရှင်းပြပါတယ်။နာဗယ်နီဟာသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူဖြစ်ပြီးအစိုးရစန့်ကျင်ရေးစံထားပြပွဲတွေကိုဥဆောင်စည်းရုံးခဲ့လို့အကြိမ်ပေါင်းများစွာဖမ်းဆီးထောင်ချခံခဲ့ရသူလည်းဖြစ်ပါတယ်။ဒါအပြင်သူဟာအကျိုးမြတ်အတွက်မဟုတ်ဘဲအစိုးရအဖွဲ့ရဲ့အဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့ရည်ရွယ်တဲ့အဖွဲ့တစ်ခုကိုလည်းတည်ထောင်ခဲ့သူဖြစ်ပါရဲ့ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်ရှင်
27ရာစုပင်လုံးသုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းချိုင်းလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီးချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံးသုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်တမ်ရောကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မျိုးသားပြန်တဲ့တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းချမ်းရေးလုပ်ငန်းစဉ်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါတွေဟာ290ကျားပြည်တွင်းစစ်နဲ့အပေးအယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပန်မှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း90ကျော်လက်နဲ့ကန်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လည်းဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ချင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကလေးလို့လည်းဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလည်းမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့အတင်းပြုခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်သေးပြနိုင်ဖို့အရေးကြီးပါတယ်
။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါထည့်သွင်းမဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကတော့ငင်းချမ်းရေးလုပ်ငန်းစဉ်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအားနည်းမှုတွေကြောင့်လို့ပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာတမရရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ
်1950ပြည်နှစ်လောက်ကအတွေ့အကြုံအယူအဆတွေနဲ့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်မောင်းနှင်နေလိုတဲ့သဘောထားတွေဟာမယိုးဖြောင့်ဘူးလို့ကျွန်တော်တို့ပြောလို့ပါအဲ့ဒီခေတ်ကဖြစ်စားခဲ့တဲ့ဇာတ်ကားတွေပြန်ပြောရရင်စိတ်ကောင်းချိတ်ပြီးခွေးစားရောင်းဖို့မကြိုးစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။တမတော်ဟာဖက်တန်လာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်တဲ့ဖြစ်ချိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ချိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်။တမတော်ကဒုတာဝယ်ရည်သူမကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်။
ငင်းချမ်းရေးလုပ်ငန်းစဉ်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးယူစစ်ကတော့ငင်းချမ်းရေးဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရားသေးဆန္ဒထိုက်သင့်တဲ့အလျှော်တင်းမလုံနိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါNCA သဘောတူညီချက်ဟာလည်းအပြည့်ရဲ့စာချုပ်တက်တက်မဟုတ်ပဲ Federal ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်မိမိတို့လက်ဦးနှက်ဖြတ်ထား NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒ ဒီနေ့အညီရန်စီအစာချုပ်ပါပြထန်းချက်များဆောင်ရွက်ချောင်းရန်အချက်များကိုတတွေမတိန်လက်နာဆောင်ရွက်ရမှာဖြစ်ပါတယ်အကောင်အထေဖော်ဆောင်ရွက်ရမှာမိတို့ပင်အချက်အခြေတွေ့ကြုံရတော်လဲရန်စီလမ်းကြောင်းအတိုင်းပဲခတ်တယ်ပြီးတော်စုဆိုတဲ့ပန်းတိုင်ကိုရောက်စီအောင်ဆက်လက်ချောင်းလန်
ခြေတက်ရာမှာဖြစ်ပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒူဥက္ကဋ္ဌတဲ့စိုင်းညွန့်လွင်ကလည်းငင်းချမ်းစွာအသူရှင်တွဲနေထိုင်ရေးကိုအလေးထားပြောကြပြီးဒီလိုနေထိုင်ဖို့ဆိုရင်ဓာတ်တို့ညီများဖို့လိုအပ်ကြောင်းထောက်ပြပါတယ်။တစုတစ်ဖွဲ့သေးကနေပြောတနိုင်ငံလုံးကိုကြီးစိုးချုပ်ကန့်ချေလှယ်သွားတာမျိုးဆိုလာလဲမဖြစ်
ဒီမဖြစ်ထိုက်တဲ့ကိစ္စပဲဖြစ်ပါတယ်။တိုင်းနာပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေထိုင်နေကြတဲ့နိုင်ငံတနိုင်ငံမှုပုံပြီးတော့မဖြစ်သင့်ဘူးလို့ပြောချင်ပါတယ်။ဘယ်လိုလူမျိုးပဲဖြစ်စေအရေးချင်းရှိသူဘယ်သူ့ကိုမဆိုခေါင်းဆောင်ခွင့်ပေးရမယ့်အခြေအနေဖြစ်ပါတယ်။အတူနေတိုင်းသာအားလုံးရဲ့အများပိုင်းတိုင်းပြည်တစ်ခုအဖြစ်သာပုံဖော်ဖို့ကြိုးစားအားထုတ်သင့်ပါကြောင်းတို
ပြေးဝအကောင့်ထယ်ဖို့ဖို့ဆောင်ရွက်တဲ့ညီလာခံအဖြစ်မှတ်ယူလိုကြောင်း1949ပင်လုံစာချုပ်ကိုလွှမ်းမိုးပယ်ဖျက်တဲ့ညီလာခံမဖြစ်စေလိုကြောင်းနဲ့မဖြစ်အောင်သတိပြုဖို့လိုကြောင်းလည်းတိုက်တွန်းထားပါတယ်ခေါင်းဆောင်တွေရဲ့နှုတ်ဆက်အမှားစကားပြောကြားအပြီးမှာငင်းချိုင်းဆောင်ရွက်မှုမှတ်တမ်းတင်ဗီဒီယိုပြသတာမှတ်တမ်းဓာတ်ပုံရိုက်ကူးရာတွေကိုဆောင်ရွက်ခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့ညီလာခံဖွင့်ပွဲအခမ်းအနားပြီးဆုံးခဲ့ပါတယ်။နေကင်းပိုင်းမှာတော့ပြည်တော်စုငင်းချိုင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီကလုပ်ငန်းအစီရင်ခံစာတင်သွင်းတာနဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ပါအချက်တွေကိုအဆိုပြုလွှာတင်သွင်းတာတွေကိုဆက်လက်ဆောင်ရွက်ကြပါတယ်။ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံဇုဒ္ဓအစည်းအဝေးကိုဒီနေ့19ရက်နေ့ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပ
ါရခိုင်ပြည်နယ်မြို့တော်စစ်တွေမှာတပတ်တွင်းမှာပဲကိုဗစ် -19 ရောဂါကူးစက်ခံရသူ6ဦးထိရှိလာနေတာကြောင့်မြို့ရင်းရွာကွက်တချို့မှာတော့လာကန့်သတ်ထားတယ်လို့စစ်တွေရန်ကုန်လေကြောင်းခီးစဉ်တချို့ကိုလည်းရန်နှတ်ထားတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါစစ်တွေမြို့မှာဒီကနေ့နောက်ထပ်ဒေပြူလူနာ2ဦးပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတပတ်တွင်းမှာ6ဦးထိရှိသွားပါပြီ။အဒေပြူလူနာ2ဦးနဲ့တဦးကတော့စစ်တွေဆေးရုံကြီးကထူးကူးဆရာဝန်ဖြစ်ကြောင်းလဲဆေးရုံအောက်ကြီးဒေါက်တာဇော်လင်ကပြောပါတယ်။
တယောက်ကတော့သူ့ပထမဆုံးတွေ့တဲ့နားလည်းကောင်းတဲ့ကြောင့်ထူးကူးဆရာဝန်ပေါ့နော်။နောက်တစ်ယောက်ကတော့ဒီမှာပဲတန်မြတ်လူနာဖြစ်ဆက်ပြတဲ့လူနာပေါ့။ဟုတ်တယ်ဟုတ်တယ်။အဲ့တော့သူကတော့ထိုးဝင်တယ်ပေါ့။ဒါကအစီအစီတော့ဆောင်းသွားတယ်။အဲ့လိုအခါသွားချိဖတ်ရမယ်ရှိတယ်ပေါ့နော်။
ရပိုင်းတွင်စစ်တွေမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူတိုးလာနေတာကြောင့်ယောဂပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့တော်လာလှုပ်ရှားမှုတွေကိုကန့်တတာတွေလည်းရှိလာပါတယ်။အတော်လာကန့်တတာပြီးစောင့်ကြည့်နေတဲ့သူ၄၀နီးပါးရှိနေပြီ။နောက်ထပ်တပြုတ်လူနာတိုးလာမယ်ဆိုရင်တော့ကုသရေးမှာခက်ခဲတွေရှိလာနိုင်တယ်လို့စစ်တွေဆေးရုံအောက်ကြီးဒေါက်တာဇော်လင်ကပြောပါတယ်
။ကျွန်တော်တို့ရဲ့ capacity ကကိုဗစ်လူနာအစားကြီးလူနာ20ဒီပေါ်ကြီးလူနာ40ပေါ့အလုံးစုံ60လောက်တိကျကျွန်တော်တို့ကတင်းနဲ့ကုပေးနိုင်တယ်။အဲ့ဒီများလာမယ်ဆိုရင်နေရာတွေလိုပါမယ်လူအရေးတွေပို့လို့ရမယ်အဲ့လိုမျိုးဆက်ခက်ခဲရှိတယ်။အရှိတဲ့ခက်ခဲတွေကိုလည်းပြဿနာပြောင်းစုလေးပဲတင်ကြပြီးတော့ဒီပြည်내အစိုးရဖွင့်နေနော်တင်ကြသားပြီးတော့ဒါကျင့်တဲ့ဆက်လက်ရှိပါတယ်ပေါ့နော်
ကုဆဲမှုတွေတိုးလာနေချိန်မှာပဲယောဂပိုကုဆဲခံရသူတွေနေထိုင်တဲ့စစ်တွေမျိုးကရာခွက်တချို့မှာတောလာတွေကိုကန့်တတ်ထားပြီးဈေးတွေကိုလည်းအရှင်တတ်မှတ်ပြီးဖွင့်ဖို့လည်းတာဝန်ရှိသူတွေကညွှန်ကြားထားပါတယ်ယောဂကုဆဲမှုတွေတိုးလာတာကြောင့်စစ်တွေရန်ကုန်ပြစ်စစ်နေတဲ့မြန်မာမျိုးသားလေကြောင်းလိုင်းကိုလည်းယာယီရန်နာထားတယ်လို့တာဝန်ကြားဝန်ထမ်းတယောက်ကဘူရော်ရဲကိုတင်ပြပြောပါတယ်
အော်ဟုတ်ကဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီနေ့ညနေရန်ကုန်စစ်တွေဖိုက်ကာဆပြီးတော့နှစ်ပတ်လောက်အတွင်းရန်ကုန်စစ်တွေခီးစဉ်တွေကို MNA အနေနဲ့ယာယီရပ်ဆိုင်ထားပါတယ်ဒါပေမဲ့ယာယီဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့မှာ CV တခုပြန်ပြီးတော့အရေးပေါ်လုပ်တာလည်းရှိတယ်အဲ့ CV ပြီးရင်တော့ decision အရအပြောင်းအလဲနိုင်ငံရှိတော့ရှိနိုင်ပါတယ်
တလာကျော်တွင်ပထမအကြိမ်ပြည်တွင်းကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ယောဂဘိုးပြန်နိုင်မှုထိန်းချုပ်ရေးအစီအမံတွေဆောင်ရွက်ထားကြောင်းလည်းပြည်내ဆိုရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညံချက်တွေနဲ့ညီလိုက်နာဆောင်ရွက်ရမှာအနည်းမှုတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီတွင်းရမှုဘုံမုံကြီးမင်းတန်းကပြောပါတယ်
။ဘယ်လည်းမရှိပါဘူး။တို့ကငွေကြေးရလူငွေစီမံချက်တွေဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကစီမံချက်တွေပေါ့နော်လုပ်ထားပြီးသား။အခုဆိုလို့ရှိရင် ပြောရရင်တော့ဟိုအပိုင်းဒီမှတ်ချက်နဲ့ပြောရရင်တော့အပိုင်းနှစ်တို့အဲပိုင်းသုံးပေါ့ပိုင်းသုံးနဲ့ရောက်သွားပြီပိုင်းနှစ်နဲ့ပိုင်းသုံးအဲအဲ့ဒီစီမံတွေကတော့အခုလုံးနေလုံးနေတော့ပေါ့နော်အဲ့ဒီတော့ဆိုလူတွေကပညာပေးကြလာတော့သူကအဲစီဇန်လိုက်လာတာများတယ်အဲစီဇန်လိုက်တယ်ဆိုပြီးတော့ပေးရပါ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာဒီကနေ့ debut လူနာ2ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ394ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတရောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ကျွန်တော်တန်ထိုင်စစ်တွေကလည်းတတိပေးပို့ထားပါတယ်ခင်ဗျာ
COVID-19 ယောဂါကူးစက်မှုနှုန်းပိုမိုမြန်ဆန်တဲ့ကိုရိုနာဗိုင်းရပ်စ်ဗီဇာမျိုးကွဲတချို့ကိုမြန်မာနိုင်ငံမှာတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID-19 ယောဂါကူးစက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဧပြီလနှောင်းပိုင်းကစလို့မော်လီကျူးနည်းပညာနဲ့တက်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲ၅ခုထဲကအနည်းဆုံး၃ခုကိုမြန်မာနိုင်ငံမှာတွေ့ရှိထားကြောင်းစေတုသေနာဦးစီးဌာနကသုတေသီတွေကဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြတာပါယောဂါကူးစက်နှုန်း၁၀ဆလောက်ပုံမြန်နိုင်တဲ့မျိုးဗီဇာကွဲအမျိုးအစားအစ်ကိုလည်းပြည်ပကနေမြန်မာနိုင်ငံကိုပြန်လာသူ၅ယောက်ထံကတွေ့ရှိထားတာကြောင်းတကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိထားဖို့လိုတယ်လို့လည်းစေတုသေနာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမြတ်ထွန်းညွန့်ကပြောပါတယ်
အရင်က local transmission အနေနဲ့ဒီပြည်တွင်းမှာတော့ကူးစက်မှုဖြစ်ခဲ့တယ်ဆိုပေမဲ့ကြေကြေပြန့်ပြန့်မဖြစ်အောင်သူတို့ထိတ်ချုပ်နိုင်တယ်လို့ယူဆရပါတယ်။အဲအခုလိုမျိုးအခုအချိန်ကြီးမှာဆိုတော့ G6.4 အမျိုးသားတွေတက္ကသိုလ်လုံးတိုက်တန်နဲ့တော်တော်လေးဖြစ်လာများလာပြီ။နောက်ပိုင်းယူဆတဲ့တက္ကသိုလ်နမူနာတွေမှာအဲ့လိုတွေ့လာတဲ့အတွက်ကြောင့်မလို့အကြိမ်နဲ့ကျွန်တော်တို့ဒီပြည်တွင်းကိုဝင်လာတဲ့ကိစ္စကိုအကြောင်းကြောင့်မထိနိုင်ခဲ့လို့ရှိရင်ကျွန်တော်တို့ COVID ဒုတိယလှိုင်းဖြစ်နိုင်စရာအတော်လေးကိုကြီးမားနေတဲ့ဒီချက်ကိုပြည်သူလူထုတွေအနေနဲ့အားလုံးအနေနဲ့အထူးသတိပြုဖို့လိုပါတယ်ဆိုတဲ့အားလေးကိုကျွန်တော်တို့ဒီဟို Modern Unity ပညာပေါ့နော်အဲ့ဒီအားလေးပြီးတော့သိရှိခြင်းအားဖြင့်ကျွန်တော်သိရှိနိုင်ပါတယ်
ယောဂကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်ကယောဂကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းတွေကိုလိုက်နာဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်တက်ခွဲအတီးပြူလူနာ400လောက်ရှိနေပြီးရောဂါပိုးကင်းစင်သူ300ကျော်ရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရောဂါအခြေအနေဆိုးလာတဲ့အရေးပေါ်လူနာတွေက10ဦးကိုတော့သွေးအကြီးကုထုံးနဲ့ကုသနိုင်ခဲ့ပြီးအဒီထဲမှာနာတာရှည်ရောဂါသည်တွေအပါအဝင်ကိုယ်ဝင်ကအစိပ်ပိုင်းအစားထိုးထားတဲ့လူနာတွေလည်းပါဝင်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကင်းစင်သွားတဲ့လူနာရီစီကသွေးရည်ကြီးကိုအလှခံပြီးတော့ယောဂကုသရေးမှာအသုံးပြုဖို့ရည်ရွယ်ထားတယ်လို့လည်းသွေးရည်ကြီးကုထုံးတဲ့ကုသရေးအကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်သူသွေးယောဂပညာဌာနကအငိမ့်စားဌာနမှုပါမောက်ခဒေါက်တာရီမရာကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့လူယောဂပြင်းထန်ပြီးဖြစ်စေမပြင်းထန်ပြီးဖြစ်စေသူတို့ရဲ့သွေးရည်ကြီးကိုကျွန်တော်ကတိုင်းကြည့်တိုင်းကြည့်လို့ဒီသွေးရည်ကြီးဟာကျွန်တော်တို့ကဒီပတိပစ္စည်းပမာဏမြားတဲ့ဆိုရင်သူတို့အထူးခံမှာပေါ့နော်သူတို့အထူးခံပြီးတော့မှကျွန်တော်တို့ကတင်ထားမယ်เนาะကျွန်တော်တို့တင်ထားလို့ရတယ်เนาะ minus ဘယ်လောက်20မှာသူတို့တင်ထားတယ်တင်ထားတယ်ဆိုတစ်ခက်တိတိတင်ထားလို့ရတယ်အခုတော့မလို့သေးမတော်တဆများဘုံကတဲ့များအဲလူလာ9ယောက်10ယောက်20ယောက်လာလို့ရှင်သုံးဖို့အဆင်သင့်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါကိုပြင်ဆင်ထားစီတင်ဆင်ထားခြင်းနဲ့
ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေကိုအရေးပေါ်ကုသနည်းတစ်ခုအဖြစ်ယောဂါပိုးကင်းစင်သွားသူတွေရဲ့သွေးရည်ကြီးကုထုံးနဲ့နိုင်ငံတော်တော်များများမှစံသက်ကုသနေကြတာပါဒါပေမဲ့လည်းအရေးပေါ်သွေးရည်ကြီးကုထုံးအသုံးပြုမှုကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကိုယ်ရေးဌာန FDA ကစိုင်းငံ့ဖို့ညွှန်ကြားလိုက်ကြောင်းလည်းမနေ့တုန်းကပဲ New York Times သတင်းစာကအစစ်မြစ်အရာရှိတချို့ကိုကိုးကားဖော်ပြခဲ့တာပါအမေရိကန်ကူးစက်ယောဂါထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောင်ချီအပါအဝင်ဆေးပညာရှင်တချို့ကတော့သွေးအကြီးကုထုံးဟာထိရောက်မှုသိမ့်ရှိဘူးဆိုပြီးယူဆထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဗမာရွှေကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေတဲကတချို့ကိုတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ကော်မရှင်ကလက်မခံဘဲပယ်ဖျက်ခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ဖို့စည်ရင်းသွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစီစီယာမှာနိုင်ငံသားဖြစ်ခွင့်စံသတ်မှတ်ချက်နဲ့မကိုက်ညီတာနိုင်ငံရေးပါတီတခုကနေနှုတ်ထွက်ခွင့်မရသေးဘဲနောက်ပါတီတခုကနေအမည်စည်ရင်းတင်သွင်းထားသူတွေအပါအဝင်တချို့ကိုကော်မရှင်ကပယ်ချခဲ့တာပါကရင်ပြည်နယ်မှာဆိုရင်လည်းကိုယ်စားလှယ်လောင်းတွေထဲက5ဦးကိုအရင်ပါတီဟောင်းကနှုတ်ထွက်ခွင့်မရသေးဘဲအခြားပါတီကနေကိုယ်စားလှယ်လောင်းစည်ရင်းတင်သွင်းထားတာကြောင့်ထုတ်ပယ်လိုက်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ်
သမချင်းနဲ့မညီလို့ပဲလား၅ယောက်ပေါ့ဗျာ၅ယောက်ရှိတယ်ခင်ဗျာ ပထမပါတီတစ်ခုကနေလုံးထွက်ခွင့်မရသေးဘဲနဲ့နောက်ပါတီကနေဝင်ပြိုင်တဲ့စိတ်ထားပါ
ရခိုင်ပြည်နယ်မှာရှောက်လာတင်သွင်းထားတဲ့ကိုယ်စားလှယ်လောင်းရီထဲက5ဦးကတော့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့မကိုက်ညီတဲ့အတွက်ပယ်ဖျက်လိုက်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်ကပြောပါရယ
်။ဘယ်လိုအကြောင်းကြောင့်လဲဆိုတော့သူတို့ကမွေးစဉ်ကသူတို့ရဲ့မိဘတွေဟာနိုင်ငံသားမဟုတ်နေဘူးပေါ့နော်။အဲဒီအကြောင်းပါပဲနော်။ဒီစစ်တော်ရွေးကောက်ပွဲဥပဒေရှစ်ခါဝေးတော့နော်25တို့ဒါတွေနဲ့ဆုံးဖြတ်တာပေါ့နော
်ကိုစလဲလောင်းစီရင်တင်သွင်းထားစဉ်အတွင်းတည်ဆုံသွားတာကြောင့်ပယ်ဖြတ်လိုက်တာအသက်မပြည့်သေးတာကြောင့်ပယ်ဖြတ်လိုက်တာနိုင်ငံတော်ရဲ့တာဝန်ပေးအပ်ခြင်းခံရတာကြောင့်ကိုယ်သဘောဆန္ဒအလျားနှုတ်ထွက်သွားတာတွေလည်းရှိကြတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်ကော်မရှင်ရဲ့စံတမတ်ချက်အရပယ်ဖြတ်ခံရသူတွေထဲမှာပြည်သူ့ရှစ်ဆောင်ပါတီကကိုစလဲလောင်းတချို့လည်းပါဝင်တယ်လို့ပါတီပြောခွင့်ဆိုခွင့်ရှိသူဦးမျိုးဆက်သွေးကပြောပါတယ
်အဓိကကတော့သူ့ဟိုပါပေါ့နော်ဒီလိုတော့ကိုယ်စလေစမ်းမချက်ပေါ့ဘာလို့ဒီလိုဒီအသမချက်မှာနေပတ်သက်ပြီးသူမိသားကဟိုသူဟိုဝေးတဲ့ချိန်မှာနိုင်ငံသားနှစ်ယောက်လုံးမဖြစ်နေတယ်ပြပါပေါ့ဘလောက်ကဥပဒေပေါ့ဗျအဲ့ဒါနေတော့ကြီးကြီးတာဟိုဒါကျွန်တော်တို့လို့တော့ကိုယ်စလေလောင်းနေကိုတေးချဟိုအတိတေးထားဖို့ကျွန်တော်တို့ကအားနေသွားတာပေါ့နော်ကိုယ်စလေလောင်းတစ်ယောက်ဆက်စီခင်းနေရလဲကျွန်တော်ကတော့ဘုမတ်ပုံနေစစ်စစ်တယ်နိုင်ငံသားဖြစ်မဖြစ်စစ်စစ်တယ်မိသားကြီးဒါသူမူရတဲ့ဒီမှာနိုင်ငံသားဖြစ်မဖြစ်ကိုကျွန်တော်တို့ကဖြည့်ဆည်းခဲ့ရဖို့လေလုံးမဲ့သူကသူ့တူသိတယ်လို့ကျွန်တော်တို့ကယူဆပြီးတော့မဖြည့်ဆည်းခဲ့မိခြင်းဟောပါပေါ့အားနည်းတယ်ပေါ့နော်နောက်တစ်ခါတော့မဖြစ်အောင်လည်းကျွန်တော်တို့ကထည့်စင်စားမယ်ဆက်ချက်ဖြစ်ပါလို့
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားသူ8000လောက်ရှိနေပြီးတော့စစ်စစ်အတည်ပြုထားတဲ့စည်းရင်းကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်ရသေးပါဘူး။မနေ့တုန်းကထုတ်ပြန်မှုပြောဆိုထားတဲ့ကိုယ်စားလှယ်လောင်းစည်းရင်းနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမဲ့သူမရှိပါဘူး။နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ချမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါရရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကချင်စပီးချောင်းလေးနေရပြန်ရေးရွာပေါင်း18ရွာမှာပြန်လည်နေရချထားရေးလုပ်ငန်းတွေကိုစတင်ဖို့တပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ကြားသဘောတူညီမှုရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပ်ပါတမတော်နယ်ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲရေးကြောင့်ထွက်ပြေးနေရသူတွေနေရပြန်ရေးအတွက်နှစ်ဖက်အကြိမ်ကြိမ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးအခုတော့ရွာ18ရွာကိုပြန်လည်ထူထောင်ရေးလုပ်ပေးဖို့သဘောတူခဲ့ကြောင်းကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ
်ဒီကျေးဦးရကျွန်တော်ဒီအစိုးရရဲ့ကြားမှာကျွန်တော်တို့အခုဒီရွေးချယ်ထားတဲ့18ရွာပြန်ဖို့ဖိဆောက်ဖို့ KIA ကလည်းသဘောတူတဲ့အကြောင်းဒီနေ့မကုန်ကျွန်တော်အားလုံးမို့ကြံကျွန်တော်ဒီ stage you are ဆက်ခဏရွာကိုဟိုအကောင့်ထဲပုံနဲ့လို့တော့ကျွန်တော်ရင်ရှိတယ်ဘုလုံးကတော့စတယ်ကွာ
အစိုးရရဲ့တပ်မတော်ရဲ့ကချင်လက်နက်ကိုင် KIA ရဲ့ကြားညှိနှိုင်းမှုတွေမှာ KHCC ကပါဝင်ကူညီခဲ့တယ်လို့သူတို့နေထိုင်ရေးကအစအလုံးစုံအခြေခံကပြန်ဆရတာဖြစ်လို့အတော်လေးကြိုးပမ်းရတယ်လို့သူကပြောပါတယ်ဂျပန်အစိုးရကလည်းကချင်တပ်ပွဲရှောင်နေရပြန်ရေးအတွက် KHCC ကိုငွေကြေးထောက်ပံ့ထားပြီးမြန်မာအစိုးရကလည်းဒါကိုမကြသေးခင်ကခွင့်ပြုလိုက်တဲ့အတွက်အခုဩဂုတ်လမကုန်ခင်လုပ်ငန်းစလို့ရပြီလို့ဆရာတော်ခလမ်ဆန်ဆွန်ကပြောပါတယ် KHCC ရဲ့အတွင်းရေးမှူးအဖွဲ့ကဦးဖော်ရန်ခါလီကတော့သူတို့အနေနဲ့ပူတာအိုဒေသမှာဆစ်ရှောင်နေအတွက်အထူးနေရာချထားရေးကိုဂျပန်အကူအညီနဲ့လှုပ်ဆောင်နေသလိုတခြားနေရာတွေမှာလည်းမူလနေရပြန်ရေးအစီအစဉ်အတွက်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်
ကျွန်တော်တို့ဒီပုံစံနဲ့ပေးတဲ့ဂျပန်နဲ့ဆရာကနေပြီးတော့ပေးထားတဲ့အကြတော့ကျွန်တော်တို့ KDC ကနေပြီးတော့ဆောင်ခဲ့မဲ့အားဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့အခုဒူတာဦးနေပြန်နေနေချားသားရေးတို့ကတော့အခုကျွန်တော်တို့စီစဉ်ဆောင်ခဲ့နေတဲ့အားတွေရှိပါတယ်ဒီချားဟိုဘုံဘောင်းမြို့နယ်ခြေကပါတယ်ပါစီတူတွေကပါတယ်စီရာမြို့နယ်ကပါပါတယ်ဝိုင်းပေါ်မြို့နယ်လည်းပါပါတယ်မြို့နယ်တိုင်းလိုလိုပါတယ်
ရွာ18ရွာတဲကတချို့ရွာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းစလုပ်ဖို့ရှိကြောင်းလူမှုဝန်ထမ်းကစေရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါ်နွဲရင်အေက VOE ကိုပြောပါဗျ။အဲ့
ဒီနေကနေ3ရွာပေါ့နော်။ဒီမှာတန်ဟိုနန်းနန်းဆန်ရဲ့ဘာပဲလည်းမြို့3ရွာ3ရွာမှာစဖို့လုပ်နေပြီချင်းစပေးပါညာပေါ့နော်။
တရုတ်သမ္မတရှီကျင်းပင်ရဲ့အခုနှစ်ဆမြန်မာပြည်ခီးစဉ်တဲ့ကတိပေးထားသလိုကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက်ရွှေငွေတန်း200ကိုမကြသေးခင်ကပေးခဲ့ပါတယ်။ဒါဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မစွတ်ဖက်ဘူးလို့အမြဲပြောနေတဲ့တရုတ်အစိုးရဟာပြည်တွင်းငြိမ်းချမ်းရေးအတွက်ကူညီဖို့ရှိရဆိုတဲ့သဘောထားကိုထုတ်ပြချင်တာလည်းဖြစ်ကြောင်းသုံးသပ်နေရလည်းရှိပါတယ်။တပ်မတော်နဲ့ကချင်လက်နက်ကိုင် KIA နှစ်ဖက်တိုက်ပွဲရေးကြောင်းနေရဆုံးခွာခဲ့ရတဲ့ဒေသခံစုစုပေါင်း300,000ဝန်းကျင်ရှိပါတယ်။ နေရပြန်နေရဲ့လုံခြုံရေးက KIA နဲ့တပ်မတော်ရဲ့ပူးပေါင်းနားလည်မှုကအရေးကြီးပြီးဒါကငြိမ်းချမ်းရေးကိုဦးတည်နိုင်လိမ့်မယ်လို့ကချင်စစ်ပီးဆောင်ကွန်ကြီးရဲ့အတိုင်ဝန်ကပြောပါတယ်။ကျွန်တော်ကတော့စောထပ်ပါရောင်းဝန်ကနေပြီးပို့ထားတာပါ။
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အစိုးရတက်တဲ့ GNU တက်ဖွဲ့တွေကြားအပြစ်ခတ်ရစေဖို့သဘောတူထားတာ၈နှစ်လောက်ရှိလာပါပြီဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်နောက်ပိုင်းကစပြီးဒီနှစ်ဧပြီလအစောပိုင်းအထိလေးလအတွင်းတပ်မတော်နဲ့ KNU တပ်ဖွဲ့အကြားထိတိတိုက်ပွဲအကြိမ်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်ဘွားပွန်ခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။မင်းမိုင်းပေါက်ကွဲမှုအကြိမ်20ကျော်ဖြစ်ပွားတာမူတပ်မတော်ဘက်ကတိုက်ရင်မှုတဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဘွားပွန်ခရိုင်တခုတည်းမှာသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။လမ်းပေါက်လုပ်မှုကို KNU ဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမူမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပိတ်ပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သား2ယောက်ကကရင်အမျိုးသမီး2ဦးကိုဇနတ်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတပ်သား2ဦးကိုဖမ်းဆီးထားကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေတာကကရင်တွေကျုံ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ
်။အစိုးရတက်တဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှုတ်ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ်။ JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှငွေထည့်ဝင်ကြပါတယ
်။2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်။ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်။အ ਨੇ ဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဘာပွန်နဲ့ကြောက်ကြီးမှာရစဉ်လိုလိုပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်နဲ့နေမီချက်တွင်မှုရွေတာလို့ကရင်ဘက်ကမြင်ပါတယ်ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂရုမစိုက်ပဲတစ်ဖက်သက်လုပ်လို့ပြစ်ခတ်မှုတွေဖြစ်ပွားရတာလို့ကရင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်ဆဲဦးNCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်10ဦးနဲ့အရဲသားကိုယ်စားလှယ်6ဦးပါဝင်ပါတယ်။နေမြေတမတ်ရမှာထိန်းချုပ်နေမြေအပြည့်ရနေမြေစတဲ့ဝေါ်အာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။ နေမည်တစ်ခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်သတ်မှတ်တာမျိုးလည်းရှိပါတယ်။တမရော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်သတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မသတ်မှတ်ချင်ဘူးလို့ MPIS အစိုးရခန်းစားကဆိုပါတယ
်။ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြက်ကတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနှက်ဖြစ်နေပါတယ် GMC မှာပဋိပက္ခပြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြင်ဆင်စ조사ရာဒေသနဲ့တပ်စခန်းချရာဒေသတွေကိုကွဲဝဲပြားပြားရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်နှစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အစီပေးရမယ်လို့ NCA အပြည့်ရစာချုပ်ကဆိုပါတယ်လက်တွေ့မှာတော့တရားမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာဖော်ပြပါတယ်2015မှာ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတက်မတော်တဲ့ KNU တက်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေအပေါင်းအောင်ရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သေဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းပြည်အစီပိုင်းမှာတလအတွင်းကလေး6ဦးသေဆုံးခဲ့ရကကိုဗစ်ကာလတစ်လျှောက်သေဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်အခုလိုသေဆုံးမှုရှိလာပြီးဒီတည်ဆုံမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှဗမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်ကမေးမြန်းထားပါတယ
်โอเคကလေးအထုကုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော်ဆုံဆုံတာဖြစ်ပြီးတော့ဒီတည်ဆုံမှုနှုန်းကတလအတွင်းမှာပေါ့နော်6ဦးထီတော့ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာတည်ဆုံတဲ့အရေးအတွက်နဲ့သွားတူနေတဲ့ခါကျတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီဆုံဆုံတာဖြစ်တဲ့အနေအထားကဘယ်လိုရှိလဲဒီနေ့မှာဆရာ
ဒါကတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပေါ့နော်နှစ်တိုင်းနှစ်တိုင်းတော့ဒီဆုံဆုံတာဖြစ်တာရှိပါတယ်2014ကကျွန်တော်တို့2019ကြားမှာဆိုရင်တော့အဖြစ်နေတဲ့နှစ်တင်မှာအယောက်30လောက်ဖြစ်တယ်ပေါ့နော်။များတဲ့နှစ်ဆိုတော့စနေငံလုံးတိုင်းတန်းနဲ့ဆိုတော့135ယောက်140လောက်ပဲလောက် report လုပ်တာရှိပါတ
ယ်။ဟုတ်ကဲ့သေဆုံးမှုနှုန်းအောင်ဆရာကြီး
။သေဆုံးမှုနှုန်းကတော့ခုတော့များတယ်လို့ဆိုပါမှာပေါ့နော်။ဒါပေမဲ့လည်းဒီတိတိယခေါ်ဆုံဆုံးနာကဖြစ်လို့ရှိရင်ဖြားတယ်လေချောင်းနာတယ်ဒါနဲ့စရတယ်ဗျာ။ဒါပေမဲ့ဒီဆုံဆုံးနာအမိပါခေါ်တော့ပေါ့နော်။တိတိယ membrane ခေါ်တယ်။အဲ့ဒါကဒီအာသီးနှစ်ခုကြားမှာဒီမေးပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်လမ်းကြောင်းကိုပိတ်စီတယ်အဲ့လိုပိတ်လို့ရှိရင်ဖိကျော်စမီလို့ခေါ်တော့ပါဒီလေကျောင်းမှာဆက်ပြီးကိုအပေါက်ဖောက်ပြီးတော့အသက်ရှင်လမ်းကြောင်းဖက်နှက်ဖောက်ပြရဲခွဲစိတ်ပြီးတော့လုတ်ပြရအဲ့လိုမလုတ်နိုင်လို့ရှိရင်တော့သေဆုံးနိုင်တာရှိတယ်အဲနောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီးတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြာမှနှလုံးရောင်တာတို့အာယုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းသေပြောင်းနိုင်တယ်ပေါ့အဲ့တော့ဟိုစောစောကုရင်စောစောသေပြောင်းတော့နည်းတယ်ဆိုတော့မခုပြလို့ရှိရင်900ရင်းလုံးက1000ရင်းလုံးမှာကဒီပြောင်းလုံးရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာရေးချတာတည်ဆုံးမှုကိုကာကွယ်ဖို့အတွက်ကတော့ဒီခုနပြောတဲ့လက္ခဏာတွေကိုစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖျားတာလေချောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖျားနေလေမှားနိုင်တဲ့အတွက်ဆရာကြီးသူ့မှာတီးတဲ့ထူးခြားတဲ့လက္ခဏာပေါ့နော်တိတာနေတဲ့လက္ခဏာစောစောသိနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လေဗင်းအချိတ်ကြီးကြီးလာတတ်တယ်ဘူးနက်ကိုခေါ်တော့လေဗင်းညနွားလေဗင်းလို့ကြီးဖြစ်လာတတ်တယ်လေကြောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီရှိတဲ့ဘက်မှာတစ်ခါကျလဲဆိုအာဒီရတဲ့ကြီးပေါ့အဲ့မှာဟို membrane လို့ခေါ်တဲ့ဒီအမေးပါတွေ့တတ်တဲ့ခြေသုံးဖို့ဒီကိုရောက်ပေါ့နော်အဲ့ဒီမေးပါဒီကောင်ဟိုဘက်ဒီဘက်ဆက်သွားရင်အသက်ရှိလို့မရတော့ဖြစ်သွားတတ်တယ်ဟိုနှာစီးချောင်းတို့ကလည်းဆက်ဖြစ်တယ်နှာခေါင်းထဲမှာလည်းဒီမေးပါဖြစ်နေတယ်အဲ့တော့အဲ့လိုဖြစ်တဲ့အခါကျလို့ရှိရင်တော့အသက်ရှိဉန်းချက်ပြီးတော့ဒါနဲ့သေဆုံးနိုင်တယ်ပေါ့နော်ဒါပေမဲ့ဒီဖြစ်တဲ့လူတွေကကာဝေးသေးမထိုးထားတဲ့လူတွေမှာဖြစ်တာအကွေစည်းမရတဲ့ကလေးတွေမှာဖြစ်တာ။ဒါမို့သိုးရအောင်ပြည့်စုံအောင်မထုတ်ပြတဲ့ကလေးတွေမှာသူကလည်း ဒီကမထိုးပြလို့တချို့ကလည်းသွားလာရေးဆက်ခဲ့ပြီးဆရာမလာထိုးပြနိုင်တဲ့နေရာမှာမရှိလို့တချို့ကလည်းစစ်ပြီးရှောင်မလို့တချို့ကလည်းမိဘမဲ့တောင်းမှနေလို့ပေါ့နော်အဲ့လိုမျိုးဒီသာဝတိတွေပြေဝမရတာရှိတာမကာကွယ်စည်းကျွန်တော်တို့ကအခုဆိုလို့ရှိရင်တနင်္ဂနွေလုံးတိုင်းတာနဲ့ထိုးပြတယ်နှစ်လ၄လ၆လပေါ့နော်အဲ့ဒီမှာ၅မျိုးသက်ကာကွယ်စည်းစုံစစ်ချက်နဲ့မေးခိုင်းပါပြီးသားဒါ2012ကစပြီး၅မျိုးသက်ထိုးတာပေါ့အဲ့2012မှာနိုင်ငံလည်းစုံစမ်းချက်နဲ့မေးခိုင်း DPT ကာကွယ်စည်းကထိုးထားပြီးသားပဲအဲ့တော့အဲ့ထိုးထားတဲ့ကလေးတွေနောက်ပြီးတော့တစ်နှစ်ခွဲလောက်မှာအခုဆိုရင်တစ်နှစ်ခွဲမှာပါတစ်ခါပြန်ထိုးပြီးတယ်အဲ့လိုကာကွယ်စည်းရထားတဲ့လူတွေကတော့မဖြစ်ဘူးအဲ့တော့ဆိုလိုတာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာသက်ယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်မှုဖြစ်ဖို့များပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်စည်းမထိုးရသေးတဲ့နေရာဖြစ်နိုင်တာကိုရှမ်းပြည်နယ်မျိုးပေါ့နော်နေဆက်တရားအပေါက်နေသွားနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်တော့ခုနပြောတဲ့လက္ခဏာတွေကခွဲရခက်တဲ့အတွက်စိတ်ဝင်စားခြင်းအများပြဖို့လိုတာပေါ့ဆရာနော်ဒီနေရာမှာအသက်ရှူကျက်တဲ့အဆင့်ကိုရောက်လာရင်ဒီနေထားဘယ်လောက်ရောက်သွားမလဲဆရာကြီးဒီဆုံးနိုင်တဲ့အနေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနေတဲ့အနေထားရှိလား
အဓိကတော့ဖျားမယ်လက်ချောင်းနာမယ်အချိတ်တွေရောင်းလာမယ်အသက်ရှူခက်မယ်ပေါ့နော်အက္ခမဆေးရုံအများပြဖို့လိုပါတယ်အထူးဖြင့်ကာကွယ်သေးမထိုးတာတူပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျန်းမာတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်ဒါပေမဲ့တစ်ချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေအထူးဖြင့်တော့ကလေးတွေမှာဖြစ်တာပေါ့အဲ့တော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အဆိတ်ကိုထုတ်ပါအဲ့ဒီအဆိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်အဲ့ဒီအဆိတ်ကတွေးတဲ့ပြန့်သွားရင်တော့ခုနကပြောတဲ့နှလုံးရောင်တာတို့ဥနာအရောထိကြိုက်တာတို့ဒါတွေလည်းဖြစ်သွားနိုင်တယ်အဲ့လိုကလေးမှာဒီလိုလက္ခဏာလည်းရှိတယ်ကျွန်တော်ကလေကြောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေးတယ်ဆိုတော့တတိယလို့ယူဆရမယ်အဲ့ကြောင့်ကျွန်တော်က swab ဆိုတော့သူ့ဖတ်ယူတယ်ဒါပေမဲ့ကြွေးပိုင်းစစ်တယ်ပေါ့နော်ဘာလို့ကပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတော့ penicillin လို့ erythromycin လို့နဲ့ဒီဘိုးကသေးတယ်ဒါပေမဲ့ပြန့်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်က antidotin ဆိုတာပေးရပါတယ် antidotin ကတော့တကယ်လေးပြက်လက်တာရှိနိုင်တယ်ပေါ့နော်ဆိုတော့ဒီ central level မှာအားဘိုးမှာအားတွေရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကာကွယ်ဆေးရအရေးကြီးလာတော့ဟုတ်မထိုးရသေးတဲ့ဒေတာလူတွေရောချက်ချင်းထိုးလို့ရလဲဆရာ
ကာကွယ်ဆေးမထိုးရတဲ့မှာတင်တဲ့ဒီတယောက်ကဒီပီရီယာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးကိုဒီဘရီဇီရာဆေးပေးထားလို့ရတယ်။ဒါပြီးတော့ကာကွယ်ဆေးလည်းထိုးပြလို့ရတယ်။နောက်တချို့ဆိုအန်တီတောက်ဆင်မှပိုခိုင်းတယ်ပေါ့နော်။ရောဂါလက္ခဏာပေါ်လာဆိုတော့အန်တီတောက်ဆင်မှပေးရမယ်။အထူးသဖြင့်ဒီကာကွယ်ဆေးမထိုးတဲ့ပိုးဆိုတော့ကာကွယ်ရေးထိုးတဲ့လူတွေလည်းထပ်ပြီးတော့ပိုဆောင်ကာကွယ်ဆေးထိုးရမှာအတော်ဝင်တယ်။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကုသမှုကိုကာကွယ်နိုင်ဖို့ရောဘယ်လိုချန်ပေးကြလဲဆရာ။
ကုသမှုကိုကာကွယ်ဖို့ကတော့တက်ရှူသန်းကြောင်းကကုရဲယောဂပဲလေ။ကိုဗစ်တို့ဇာတိတုပ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်။အဲ့တော့အလကောင်းအောင်လုပ်တာတို့နှက်ဆေးတာတို့ပြောက်ပြောက်ဝေဝင်းနေတာတို့ကဒီယောဂကိုကာကွယ်မှုရှိနိုင်မယ်။နောက်တစ်ခုကအနာရဲဖြစ်တဲ့ပေါ့။အဲ့ဒီနာကိုကင်နာနဲ့ကုဆက်နိုင်တယ်ပေါ့။ဒါပေမဲ့ဒါကတော့နည်းနည်းရှားပါနောက်ပြောကြတော့အသက်ကြီးလာရင်လည်းဒီငငယ်ရထိုးတဲ့ကာကွယ်ဆေးနဲ့အနည်းငယ်ရော့သွားနိုင်တယ်။အဲဒါကြောင့်ခုဆိုရင်ကိုယ်ဝန်ဆောင်မှုတင်တွေကိုမင်းဆိုင်နဲ့စုံစုပေါ့။မတွဲတဲ့ဆေးကိုထိုးပေးပါ။အဲမတင်ထိုးတော့ဒီကိုယ်ဝန်ဆောင်မှုတင်ကလည်းကာကွယ်ရတာဖြစ်တယ်။နောက်ပိုင်းဒီကလေးကျောင်းချမ်းမှရေးပါလေ။တကယ်ဆိုလို့ရှိရင်ခုမျိုးသားကာကွယ်ဆေးတို့အစီအစဉ်ကတစ်နှစ်ခွဲအထိပဲထိုးပေးတာနော်။အဲ၅နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်။ဒီစုံစုချက်များမင်းဆိုင်ပိုလီယိုပေါ့နော်။ဒီကာကွယ်ဆေးပြန်ထိုးဖို့ကောင်းတယ်။ဒါဆို10နှစ်15နှစ်တုန်းကလည်းအားဖြစ်စီပေါ့နော်ဒါဆိုစိုးစိုးနဲ့မိခိုင်ထပ်ထိုးပြီးပေါ့ကောင်းတယ်အဲ့လိုထိုးလို့ရှိတာပို့ပြီးတော့အသက်ကြီးတဲ့အထိပို့ဆိတ်ချရတယ်ပေါ့ဒါကြတော့စိုးစိုးနာယောဂဆိုတာကာဝေးသေးတဲ့ကာဝေးနိုင်တဲ့ယောဂဖြစ်ပါဟုတ
်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ Fever Wine Note ဓာရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မှလဲဆတဲ့သတင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်내ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြည့်ရတိုင်းနာခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းနာလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်နယ်ဖားကန့်ဒေတာဝေခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရားထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အားမရဘူးလို့ဖားကန့်ဒေတာခန့်တွင်နဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်။ကြောက်စိမ့်မော်တွင်မြေပြိုကျမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြတ်မိတယ်လို့ဖားကန့်ခြေဆိုင် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်ကျောက်စိမ့်မော်မြေပြိုမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစီအခံစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါရယ်
တက္ကရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနိုင်ရကတူတက်ရောက်တာဟာပါတီအလုံးမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါရယ်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတက္ကရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ34ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါအဲ့ဒီတွေ့ဆုံမှုမှာဖိတ်စာနဲ့တရားဝင်ဖိတ်ကြားတာတွေမရှိတဲ့အပြင်ပါတီအနေနဲ့တဘောတူခွင့်ပြုတာလည်းမရှိဘူးလို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာကရင်နိုင်ငံရေးပါတီ3ပါတီပေါင်းစည်းထားတဲ့ပါတီတစ်ခုဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်ရှိမြို့နယ်6ခုမှာဝင်ရောက်ယှဉ်ပြိုင်သွားဖို့ရှိပါတယ်
ရခိုင်မြို့နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတအုပ်ကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်။ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတိအသက်28နှစ်အရွယ်ရှိရဲတပ်သားရဲကိုနိုင်ဖြစ်ပြီးသူ့ကိုအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့ပုံမှန်50ညပုံမှန်50နှစ်ကတွင်နေအမှုဖွင့်ထားတယ်လို့သိရပါတယ်ရဲတပ်သားရဲကိုနိုင်ကိုစွန်လ28ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပြီးအိမ်ကိုအကြောင်းကြားတာမရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်အလားတူဒီလ18ရက်နေ့ကလည်းကြောက်ဖြူမြို့နယ်ကတ်တပြေကျေးရွာသား3ဦးကိုအေးအေးအမားခံလို့ဆွတ်ဆွဲပြီးတပ်မတော်ကနေဖမ်းဆီးထားတာတွေလည်းရှိပါတယ်
ရှမ်းပြည်တောင်ပိုင်းမိုးနှဲမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားလျှပ်စစ်စီမံကိန်းကနေဝန်ထမ်းအင်ရအတွက်ကျဲလက်လူထုပိုင်မြေဧကရာကနန်းကိုသိမ်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်18မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတတ်လုံကျေးရွာအပိုင်းမြေဧက250ကျော်မှာအစိုးရနဲ့ရေအားလျှပ်စစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်းပြီးသိမ်းယူဖို့စူးစမ်းနေတာပါလူထုကလက်မခံလို့ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကတကြိမ်လင်းခဲခရိုင်အုပ်ချုပ်ရေးမှူးနဲ့မိုးနှဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုကန့်ကွက်စာပေးပို့ထားတဲ့အပြင်အခုလည်းပဲလူထုရဲ့ရာမြင့်မသိမ့်ပိုက်ဖို့ဝိုင်းဝန်းလွှတ်ဆောင်ပေးနေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်နယ်လွတ်တော်အမတ်စိုက်ကွန်ဆန်မင်းကပြောပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်။အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတဲ့။ဘာကြောင့်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးကိုဆိုင်မင်းကနေပြောပြပေးသွားပါမယ်ရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း18ဦးသာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေးမှူးဦးလင်းကျော်ကပြောပါတယ်။ဒီ
တိုင်းကိုဗစ်ဖြစ်နေတဲ့အချိန်မှာဒေသတော်ပါပေါ့
ပါတီတွေကနေမှာအမြင်သိကြရတဲ့အနေအားတွေကိုကျွန်တော်တို့ကြည့်ရတယ်ကိုဗစ်တော့မဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့အနီးကပ်ရှိနေတာပေါ့နော်အဲ့တော့ဒီလိုစိတ်ရင်းနဲ့ရင်းနဲ့တို့ကဝင်ကြင်နိုင်ဖို့အတွက်ကကြောက်တယ်ကိုကကိုဗစ်ကလည်းဟိုအတူတက်ကိုအဟန္တာဖြစ်စီအမေဆိုတဲ့ကျွန်တော်ပြင်နေ2020မှာပုံများလာဖို့ကျွန်တော်ဝင်ရောက်တယ်လေအခုကတော့နည်းနည်းရောသွားတော့ကျောင်းသားတွေကတော့
ချင်းမြို့သမီးတွေနိုင်ငံရေးမှာပါဝင်မှုနည်းနေတာဟာချင်းတလေထုံးတန်းအစဉ်အလာအရလွမ်းမိုးကြီးစိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ဂျာမန်တန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်လီယာနိုင်ဂျဲလ်ကပြောပါတယ်
သမောပွားရန်ချီဆိုးနေတဲ့လောကမြန်မာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းတလေးထုံးတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြတ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖြတ်ထားပေးပါလိမ့်။ရုပ်သားတွေပဲဖြတ်ခဲ့တာ။
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင့်တယ်လို့လည်းမိုင်လီယာနိုင်ဂျဲရကပြောပါတယ
်ဆိုတဲ့ချင်းဒီအမျိုးသမီးဖက်ကားရဲ့ဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ကနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့အဲဒီပေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးဆွေးနွေးစာပို့လို့လာတယ်ပေါ့နော်အဲဒါတော့ဒီတစ်ခါမှဒီအမျိုးသားတွေတစ်ခါကလည်းပါတီဆက်ကအိုးဆောင်တဲ့သူတွေနဲ့ဒီအမျိုးသမီးတွေပါဝင်ခွင့်ရလာဖို့ဟိုစားပြီးတော့လှုပ်ဆောင်တဲ့လူမြန်ဆန်ပေါ့နော်ဒီရွေးကောက်ပွဲလေးကမှဒီအမျိုးသမီးတွေဖိတ်ခေါ်တာတော့ဘာမှမဟုတ်ပဲနဲ့တကယ်တည်းဒီအမျိုးသမီးတွေကနိုင်ငံရေးအတွက်ဘယ်လိုပါဝင်လာနိုင်
ချင်းပြည်နယ်မှာရှင်ပြိုင်မြတ်အမျိုးသမီးလူတော်ကိုယ်စားလှယ်လောင်းတွေကတော့ဘီတုလူတော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလူတော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လူတော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလူတော်ကိုယ်စားလှယ်22ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြိုင်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်။2015တုန်းကလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလဒ်ဘလိုမျိုးဖြစ်လာနိုင်မလဲ။လာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘလိုဖွဲ့စည်းဖို့မျှော်မှန်းနေကြပါသလဲ။အမီကစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ပေးသွားပါမယ်ရှင်။
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းအရာအရင်ရွေးကောက်ပွဲတွေတုန်းကလိုပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကွန်ကောင်အောင်ခမ်းကပြောပါတယ်
။ဒီခြားတာကတော့2020မှာတော့2015လို့ NLD ကတော့တောင်ပြိုကမ်းပြိုနိုင်ဖို့အခြေအနေဘယ်လိုမှမရှိတော့ဘူးအခြေအနေကဒါကြောင့်မို့လဲအစိုးရဖွဲ့ဖို့ဆိုတော့အခြေအနေမျိုးတော့ခက်ပါလိမ့်မယ်။နောက်တစ်ချက်ကတော့တခြားပါတီပြည်မပါတီတွေလည်းရှိပါတယ်ဒါကြောင့်လည်းညွန့်ပေါ်အစိုးရဟာမလွဲမတွေ့ဖြစ်ပါလိမ့်မယ်အဲဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမတွေ့ညွန့်ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ်
တိုင်းနာအရေးလေးလာသုံးသတ်သူဦးမောင်မောင်စိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခမ်းကဏ္ဍမှာအားကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့NLD အကောင့်နေစေလို့ပြရပါတယ်အဲ့တော့ကျန်တဲ့တိုင်နာပြည်နယ်နာခုမှာတော့တိုင်နာပါတီတွေအကောင့်မှုအလားအလာရှိတယ်လို့ထင်ပါတယ်ဒုတိယတစ်ချက်အနေနဲ့ပြောမှဆိုရင်တော့တိုင်နာပါတီတွေအကောင့်လာရင်တော့လွတ်တော်ရင်းမှာတိုင်နာပါတီတွေအခန်းကဏ္ဍကြီးလာနိုင်ပါတယ်အဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိတယ်တိုင်းသားပါတီတွေအခမ်းအနားပူကြီးလာနိုင်
မှာမြန်မာနိုင်ငံရေးမှာပါတီကြီးတစ်ခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကသာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေ့အမှုတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတစ်ခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီခက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စကစကားပြောလာပြီလေဆိုတော့ဘသူကစီယုံကြီးအားဖို့ကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲပေါ့အဲ့ဒီပေါ်မှာအပြန်အလှန် bargaining ပေါ့လေဆက်ဆက်ညီနိုင်ရတာပဲရှိလာနိုင်တယ
်တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာ Federal ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကယားပြည်နယ် Democratic Party KYSDP ပါတီကခူဂျိုဆက်ကပြောပါတယ
်ကျွန်တော်တို့မဟာမိတ်တွေလောက်နိုင်မယ်ဒီလိုတ
တကယ်သွားနိုင်မယ်ဆိုလို့ရှိတော့အကယ်၍များကျွန်တော်တို့ပြည်နယ်တီးတီးတိုင်းထဏီတိုင်းတားတွေနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်ဖန်ဒရယ်ကိုဖော်ဆောင်သွားနိုင်မယ်လို့တော့ညှော်လေ့တယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန့်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့သက်ဆိုင်ရာတိုင်းနာပါတီအသီးသီးရဲ့စ조사အထောက်မှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဖားကန်ဒေတာကြောက်စိမ့်မော်မြေပြုံမှုမှာလူရာကနန်းသိမ်းဆုံးမှုနလနီးပါးရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြည့်ရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းဝိုင်းတွေကထောက်ပြပြောဆိုလိုက်ပါတယ်
ရှင်ရခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျော်သရီးနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပြီးတော့မှာဖြစ်ပါတယ်။မေဂန်မာမနီကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့တတိယမြောက်နေ့မှာတော့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှာကာမလာဟဲရစ်ဟာဒီမိုကရက်တစ်ပါတီရဲ့အဓိသမရာလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံခဲ့ပြီးတော့အမေရိကန်ပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ်။ဒါပြန်သမရထွားမြဲကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့စီးပွားရေးပေါ်မှာကင်တွယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်သွားပြီးတော့ခေါင်းဆောင်မှုမအောင်မြင်ခဲ့တဲ့အတွက်လူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးခဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်မနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းသမရထွားမှာသမရယာဒူတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအထုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတအောင်နေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမလာဟဲရစ်ဟာသဒ္ဒထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှຫນွေဘွားအမေရိကန်တွေထဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကရောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအတွက်မှာစာသင်ဖို့ဖြတ်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါနယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲ့လိုလှုပ်တာကကျောင်းသားတွေရဲ့အသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာကျန်းမာမှုတွေခံရကြောင်းနိုင်ငံတကာကြက်ချေနီအဖွဲ့ ICRC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံပေါင်း40မှာကရောဂါစတင်ခဲ့တဲ့ February လကနေ July လအတွင်းအခုလိုအကြမ်းဖက်ခံသူပေါင်း611မှုရှိခဲ့ကြောင်းနဲ့တကယ်ဖြစ်ခဲ့တဲ့အမှုတွေကတော့ဒီထက်ပိုများနိုင်ကြောင်း ICRC ကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတနေ့အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုတ်ခဲ့တာမှာကူးစက်မှုအသစ်8000နီးပါးတွေ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာကူးစက်ခံသူပေါင်း 1.8 သန်းရှိသွားပြီဖြစ်ပါတယ်။ဒါပြင်သေဆုံးသူ989ယောက်ထပ်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူဟာ 9,366 ယောက်ဖြစ်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်4,300ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူက88ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ရန်တိုင်းပါ။
This program has come to you from the Voice of America, Washington.